တော်ရှိပါခင်ဗျာ။ EP22 ရဲ့ Interpreter စာဆောင်မှာဒေါ်စစုကြည်ဦးဆောင်တဲ့ NLD အကြသားအစိုးရလက်ထက်မြန်မာထောက်လှမ်းရေးရန်ရရရဲ့အခြေအနေနဲ့ပတ်သက်တဲ့သုံးသပ်ချက်ဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။ဆောင်မရှင်ကမြန်မာအရေးလေ့လာသူပမောက္ခအင်ဒရုဆက်ဖြစ်ပါတယ်။အခုဆောင်မမှာ2016ခုနှစ် NLD အစိုးရအာဏာရလာခဲ့ပြီးတဲ့နောက်နိုင်ငံမှာအပြောင်းလဲတွေတလေကြီးဆောင်ရွက်မယ်လို့ကတိပြုခဲ့ပေမဲ့နိုင်ငံလုံခြုံရေးနဲ့ပတ်သက်တဲ့အရေးအယောက်တွေမှာတော့အပြောင်းအလဲရှိမှာမဟုတ်ဘူးလို့ဆောင်မမှာစာချီဖော်ပြထားပါတယ်။ NLD ပါတီအစိုးရဖြစ်လာတဲ့အတွက်ရာခတ်သိန်းဟာအုံဖွဲ့လို့မမ်းမောက်လိုက်သလိုရုတ်တရက်ချက်ချင်းပြောင်းလဲသွားလိမ့်မယ်လို့ယုံကြည်မျှော်လင့်ခဲ့ကြသူတွေညပြခဲ့ပါတယ်။အရင်စစ်အစိုးရနဲ့ဦးသိန်းစိန်အစိုးရလက်ထက်အဓိကကျတဲ့အစိတ်အပိုင်းတွေနဲ့လူဟောင်းတွေရှိတော့မှာမဟုတ်ဘူးလို့လည်းယုံကြည်ယူဆခဲ့ကြတာပါတဲ့။လက်တွေ့မှာတော့အဲ့ဒါလိုဖြစ်မလာခဲ့တဲ့အပြင်ဘယ်တော့မှလည်းဖြစ်လာမှာမဟုတ်ဘူးလို့ဆောင်မကဆိုပါတယ်။ဒီနေရာမှာဝါရှင်မြန်မာအရေးလေးလာသူရောဘတ်တေးလာရဲ့စကားမှတ်သားဖို့ကောင်းပါတယ်တဲ့။မြန်မာမှာစစ်ထောက်လာရေးဟာလူမှုထိ ंछ ုပ်ရေးရန်ရမှာအထူးကကြတဲ့နေရာမှာအများသာရှိနေမယ်ဆိုတဲ့အနေအထားကို NLD ကဘလို့များပြောင်းလဲနိုင်ပါလဲ။တမတော်ကောအပြောင်းလက်ခံပါလားဆိုတာပါ။တကယ်လက်တွေ့မှာလဲဒေါ်စစုကြည်အနေနဲ့စစ်တပ်လိုပဲတူညီတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့အပြင်အားအသင့်ဖို့ကောင်းတာကအဲ့ဒီစိန်ခေါ်ချက်တွေကိုရင်ဆိုင်ဖြည့်ဆင်းမှုအလားတူရန်ရကိုပဲဆက်လက်သုံးဆွဲနေရတာပဲဖြစ်ပါလေတဲ့။နိုင်ငံကိုတိုက်ရိုက်အုပ်ချုပ်နေတာကနေစစ်တပ်ကဆုတ်ခွာသွားခဲ့တာရှင်းနှစ်ကြာမြင့်ခဲ့ပြီးတဲ့နောက်လူကြုံကြီးကိစ္စတွေနဲ့ပတ်သက်လို့မြန်မာရဲ့ချင်းကပ်ပုံပြောင်းလဲသွားခဲ့ပါတဲ့။စစ်အုပ်ချုပ်ကြီးရဲ့ဝင်ရိုးဖြစ်တဲ့ထောင်ပေးရန်ရကကြေကြေပြန့်ပြန့်ရှိနေစေဖြစ်ပါတဲ့။ဒါ့အပြင်တချို့နေရာတွေမှာပုဂ္ဂလိကလွတ်လပ်ခွင့်တွေဟာအရင်အစိုးရဟောင်းတွေလက်ထက်တုန်းကတည်းကအခုအနေနဲ့အစိုးရလက်ထက်မှာပို့ပြီးတော့တင်းကျပ်လာတယ်လို့လည်းလေ့လာသူတချို့ကပြောဆိုကြောင်းဖော်ပြပါတယ်။ဒါ့အပြင်နိုင်ငံမှာမိုဘိုင်းဖုန်းနဲ့အင်တာနက်သုံးစွမှုမြန်မြန်ဆန်ဆန်တိုးပွားမြင့်တက်လာတာနဲ့အမျှထောက်လှမ်းရေးရန်ရဖို့အီလက်ထရောနစ်စောင့်ကြည့်ရေးကနေပြီးတော့လူမှုအပေါ်မှာလိုသလိုကစားနိုင်တဲ့အနေအထားဖြစ်နေတယ်လို့လည်းဆိုပါတယ်။ဒါဟာအရင်ကသုံးစွဲခဲ့တဲ့တချို့တွေသတင်းပေးကွန်ရက်တွေထက်ပိုပြီးတော့ထိရောက်မြန်ဆန်တယ်လို့လည်းဆောင်းမကဖော်ပြပါတယ်။ဒေါ်စစ်စုကြည်နဲ့စစ်တပ်အပါအဝင်အမျိုးသားထောက်လှမ်းရေးကြားဆက်ဆံရေးကရှုပ်ထွေးပါတယ်တဲ့။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်သမ္မတအထက်ကနေမယ်လို့ဆိုပေမဲ့တကယ်တမ်းမှာအင်မတန်ချေပြောင်းတဲ့ထောင်လာရေးရန်ရကိုထိချုပ်နိုင်စွာမရှိပါဘူး။ထောင်လာရေးရန်ရအားလုံးကတမတော်စီဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကိုသာအစီရင်ခံရတာဖြစ်ပါတယ်။၂၀၁၈ခုနှစ်ဥပဒေအရတမတော်ဗိုလ်ချုပ်မှုကြီးရအကြီးအကဲရုံးကိုတမတော်စီဦးစီးချုပ်ကပဲခြံထားတာပါ။သူခန့်အပ်တဲ့ပြည်ထောင်ရေးဝန်ကြီးကရဲတပ်ဖွဲ့အထူးတပ်ဖွဲ့နဲ့အထူးစုံစမ်းထောင်လာရေးဌာနတွေကိုစီမံခန့်ခွဲရပါတယ်။နေဆက်ရေးရဝန်ကြီးကိုလည်းတချုပ်ကပဲခန့်အပ်တာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်စန်းစုကြည်ဟာတာယုံနယ်မှာခန့်အပ်ထားတဲ့တမတော်သားဝန်ထမ်းတွေအပေါ်တိုက်ရိုက်တာဝန်မရှိဘူးလို့လည်းဆောင်းမကဖော်ပြပါတယ်။နိုင်ငံတော်အတိုင်ပင်ခံအဖြစ်ဒေါ်စစုကြည်စီကိုထောက်လှမ်းရေးသတင်းတွေပုံမှန်ရမရဆိုတာလည်းမသေးခွဲဘူးလို့ဆိုပါတယ်။အဆုံးမှာတော့ NLD ရဲ့ရည်စည်ပန်းနိုင်ဖြစ်တဲ့အခြေခံဥပဒေပြင်ဆင်ရေးဟာအောင်မြင်မှုအတွက်အလွန်တရာမှခက်ခဲလာတယ်လို့ဆောင်းမမှဖော်ပြထားပါတယ်။တော်တော်ရှင်ပါခင်ဗျာ။မေလ28ရက်ဂျပန်အခြေစိုက်ဒီပလိုမတ်သတင်းစာမှာဝတ်ဒေတာနဲ့ပတ်သက်တဲ့သုံးသပ်ချက်ဆောင်းမတစ်ပုဒ်ဖော်ပြခဲ့ပါတယ်။ဘယ်ကြီးရနိုင်ငံလောက်သာရှိတဲ့ဝတ်ဒေတာကိုမြန်မာဆိုရကအထုဒေတာအဖြစ်သာအသိမှတ်ပြုထားတာပါမြန်မာနိုင်ငံသားမှတ်ပုံတွေမရှိပေမဲ့တရုတ်နိုင်ငံသားအဖြစ်လဲဝါကမခန့်ယူပါဘူးတရုတ်ယူနာပြည်နယ်နဲ့မြန်မာပြည်အစီအပိုင်းကိုခြားထားတဲ့တောင်တန်းတွေမှာဘယ်အဓိကစာပြထုတ်သူတွေအဖြစ်ဝါကိုကဘာကတည်ထားပါတယ်ဒါအပြင်နိုင်ငံတော်ရဲ့စစ်တပ်မဟုတ်တဲ့ UWSA ဆိုတဲ့အစိအစမှာအကြီးဆုံးဝါပြည်သူစီညီညွတ်ရေးစစ်တပ်နဲ့ပတ်တည်လဲရှိနေပါတယ်ဒါအပြင်ဝါဟာတရုတ်မြန်မာဆက်ဆံရေးကိုချင်းကညာညှိပေးတဲ့အခါကဏ္ဍမှာလည်းရှိနေတာပါလို့ဆောင်းမကဆိုပါတယ်။ဗမာပြည်ကွန်မြူနတီပါတီကိုဝါကအာဏာသိမ်းခဲ့ပြီး UWSA ထူထောင်ခဲ့တာဟာ30ပြည့်ခဲ့ပြီဖြစ်လို့နှစ်ပတ်လည်အခမ်းအနားကိုပန်ခမ်းမြို့မှာပြီးခဲ့တဲ့ April 18ရက်နေ့မှာ3ရက်ကြာခန့်ကဏ္ဍမှာကျင်းပခဲ့ပါတယ်။နိုင်ငံခြားလေ့လာသူတွေစာနယ်ဇင်းမီဒီယာတွေကိုလည်းဖိတ်ကြားခဲ့တာပါ။ဝါရဲ့စိတ်အားနဲ့ဝါလူမျိုးရဲ့ကိုယ်ပိုင်အမှတ်လက္ခဏာရည်ရွယ်မှုကိုဖော်ကျူးတဲ့ပွဲလည်းဖြစ်ပါတယ်တဲ့။ဝါကောင်းဆောင်ပေါ့ယူချမ်းကလည်းဝါကိုမြန်မာနိုင်ငံတွင်းကကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်တရားဝင်အသိမှတ်ပြုဖို့ထပ်မံပြီးတော့တောင်းဆိုခဲ့ပါတယ်။မကြာခင်ကဝါဒေသပန်ဆာမှာကျင်းပခဲ့တဲ့အပြစ်ရလက်မှတ်မထိုးတဲ့လူမျိုးစုလွတ်တက်ကင်ဖွဲ့တွေကညီချင်းကြီးလုံငန်းစဉ်ရှေ့ဆက်နိုင်မှုအတွက်အစိုးရနဲ့ဆွေးနွေးရမှာတရုတ်ပြည်ကကြီးကြပ်ဖို့တောင်းဆိုခဲ့ကြပါတယ်။ဒါ့အပြင်တရုတ်သမ္မတရှီကျင်းဖင်ရဲ့ One Belt One Road လို့ခေါ်တဲ့စီးပွားရေးဆင်ညာပါလန်စီမံကိန်းကိုထောက်ခံကြောင်းလည်းကြေညာခဲ့ကြတယ်လို့ဆောင်းမမှာဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။